အာဆီယံဘက်ကမြန်မာနိုင်ငံတွင်လူသားချင်းစာနာထောက်ထားမှုအကူအညီပေးရင်လုပ်ငန်းတွေကိုအနာသိစစ်ကောင်ဆောင်တွေနဲ့ပူးရဲလှုပ်ဆောင်ဖို့ပြင်ဆင်လာတာတွေရှိနေပါတယ်ဒီလိုစစ်ကောင်စီနဲ့လက်တွဲလှုပ်ဆောင်မှုနဲ့ပတ်သက်လို့တကယ်ထိထိရောက်ရောက်လုပ်နိုင်ဖို့ခက်ခဲတယ်လို့သုံးသပ်မှုတွေရှိပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမွန်တင်ပြထားပါတယ်ရှင
်အာဆီယံလူသားချင်းစာနာထောက်ထားရေးအကူအညီပေးရေးမူပေါင်းအတိုင်းအကောင့်ထယ်ဖော်ဖို့အတွက်စစ်ကောင်စီရဲ့ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဦးကိုကိုလိုင်ဦးဆောင်တဲ့မြန်မာအလို့အဖွဲ့ကိုအဓိကဦးဆောင်အဖွဲ့အဖြစ်အာဆီယံကတာဝန်ပေးလိုက်ပါတယ်။ဒီလိုပေးလိုက်တဲ့အပေါ်မှာတကယ်ထိထိရောက်ရောက်လုံနိုင်မှုခက်ခဲတယ်လို့တုံ့တန်းမှုတွေထွက်ပေါ်လာတာဖြစ်ပါတယ်။လက်ရှိမှာစစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတဲ့နေရာတစ်ခုဖြစ်တဲ့ကရင်နီပြည်မှာစစ်ဘေးရှောင်ဒုက္ခသည်တွေအတွက်ကုညီစကယ်ဆယ်ရေးပိုင်းကိုဒေသခံပြည်သူတွေကပဲကုညီဖြည့်ရှင်းနေရတာဖြစ်ပါတယ်။ပရဟိတတူကတော့အစီအံဘက်ကစစ်ကောင်စီကနေတဆင့်လူသားချင်းစာနာမှုထောက်ထားရေးအကူအညီပေးရေးလုပ်ငန်းတွေလုပ်မဲ့အပေါ်ဘဝင်မကျလှသလိုထိရောက်မှုရှိမှာမဟုတ်ဘူးလို့လည်းမြင်ပါတယ်
။ဒီချင်းကြရရင်တော့ကျွန်တော်တို့ဒါမချင်ဘူးဟောဒီဆရာရောက်လာလို့ကျွန်တော်တို့စိတ်မချင်ဘူးလားစိတ်ဆက်လို့ပေါင်ရမယ်ဆိုရင်အဆင်မပြေတဲ့အနေထားအဒီချင်းနိုင်မလို့ကျွန်တော်ထင်တယ်အဆင်မပြေတဲ့အနေထားမျိုးချင်းမလို့ကျွန်တော်ထင်တယ်အရင်ကလူသားချင်းစာနာထောက်ထားမှုဆိုင်ရာအလို့ကျစားနေလို့ပေါ်ရလူတွေတချို့ဆိုဒီအဖားကြီးခံရတာတွေအဲ့လိုမျိုးတွေပေါ့နော်လုံလုံတော့တဲ့စက်ကြီးအထောက်ထားတွေပြနိုင်တော့မှဒီလိုပြောနော်ဒီအဖားကြီးခံရတဲ့လူတွေလည်းကျွန်တော်တို့ကပြည်နေနေရတော့ဒီအများစုနေတဲ့ဒီစီတော့ဒီနေ့ချင်းစက်မလို့ပေါင်ရမယ်ဆိုတော့ဒီလိုအဖက်ကလန်ကြည့်နေလို့ဆိုတော့ဆက်ရတယ
်အာဆီယံလူသားချင်းစာနာထောက်ထားရေးအကူအညီပေးရေးမူပေါင်းအတိုင်းအကောင့်ထယ်ဖော်ဖို့အတွက်စစ်ကောင်စီရဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဦးကိုကိုလိုင်ဦးဆောင်တဲ့မြန်မာအလို့အဖွဲ့ကိုအဓိကဦးဆောင်အဖွဲ့အဖြစ်အာဆီယံကတာဝန်ပေးလိုက်တဲ့အပေါ်အမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းအလွန်စိတ်ပြတ်မိပြီးစိုးရိမ်မကင်းဖြစ်မိတယ်လို့ပြောဆိုထားပါတယ်။လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုခွဲခြားပေးသွားမဲ့ NUG စစ်ကောင်စီရဲ့အခြေခံအဆောက်အုံအဖွဲ့အစည်းတွေကိုတရားဝင်အသိအမှတ်ပြုလိုက်တဲ့ NUG လူသားချင်းစာနာထောက်ထားမှုကိုနိုင်ငံရေးအဖြစ်အသုံးချမဲ့ NUG တွေရှိနေတယ်လို့လည်းအမျိုးသားညီညွတ်ရေးအစိုးရရဲ့ကြေညာချက်ကထောက်ပြထားပါတယ်။ထိရောက်မှုရှိဖို့ဒေသတွင်းပြည်တွင်းပြည်ပလူငွေအဖွဲ့တွေနဲ့ပါချိတ်ဆက်ဆောင်ရွက်ဖို့လိုတယ်လို့ရခိုင်ပြည်နယ်တွင်းပရဟိတလုပ်ငန်းတွေလှုပ်ဆောင်နေသူတူက VOA ကိုအခုလိုပြောပါတယ
်။တကယ်တမ်းကတော့ထိရောက်တဲ့အခြေအနေတော့မရှိနိုင်ဘူးပေါ့နော်။တကယ်တမ်းကလူသားချင်းစာနာမှုလုပ်ငန်းတွေကိုလုံးမယ်ဆိုရင်တော့ဒီဒေသတွေမှာရှိတဲ့ဒီ INGO တွေနောက် LNGO နောက် CSO တွေပေါ့နော်အဲ့ဒါတွေနဲ့ရှိတ်ဆက်လှုပ်ဆောင်ဖို့လိုတယ်ဒါပေမဲ့ ASEAN နဲ့ကဒီရှိတ်တောက်စီနဲ့တွေ့လို့မဆိုတာကတော့တကယ်တော့ကောက်စီပေါ့ပါဝင်မှုရဲ့နောက်ပြီးတော့သူရဲ့ကိုခွင့်ပြုချက်တွေပေါ့နော်ဒါတွေကလည်းအရေးကြီးတာပေါ့ဘာကြောင့်ဆိုတော့သူတွေကမှသူနိုင်ငံမှာဟိုဖြစ်တဲ့ရှိမှာကြတော့ဒေါ်လာတွေနေရာတွေမှာကြတော့သူတို့ရဲ့ခွင့်ပြုချက်ပါမှလုံရမဲ့အပိုက်တော့ရှိတယ်ဒါပေမဲ့ဒီလက်ရှိစစ်ကောင်စီတပ်တနေဆိုတာထက်လက်ရှိဒီဒေတာတွေမှာရှိနေတဲ့ဒီအရပ်အကွေးစစ်တွေနဲ့ဒီ local NGO INGO တွေနဲ့လည်းတွေ့ပြီးတော့လုပ်ဖို့လိုတယ်လို့ထောက်ပြချင်တာပေါ့ဟုတ်ကဲ့
စစ်ကောင်စီကတဆင့်လူသားချင်းစာနာထောက်ထားရေးအကူအညီကိုပေးရင်ဒုက္ခရောက်နေကြတဲ့ပြည်သူတွေစီမရောက်မှာကိုအာဆီယံရဲ့လက်တွဲဘက်အလူရှင်နိုင်ငံတွေနဲ့အဖွဲ့အစည်းတွေကစိုးရိမ်နေကြတာကလည်းရှိနေတာမို့တိုက်ပွဲတွေမရှိတဲ့နေရာတွေမျိုးမှာပဲမြန်မာနိုင်ငံသားတွေအတွက်လူသားချင်းကူညီဆောင်ရွက်ရေးလုပ်ငန်းတွေအခြေစိုက်လောက်တာကပိုအကျိုးရှိစေနိုင်မယ်လို့ထောက်ပြနေမှုတွေလည်းရှိပါတယ်။နိုင်ငံရေးလိမ့်လာတုံးတဲ့သူဦးရထွန်းကတော့
အကောင်းဆုံးကတော့စစ်မဖြစ်တဲ့ငင်းကြမ်းတဲ့နေရာတစ်ခုခုမှာအဲ့လိုစခန်းတစ်ခုခုဟိုဖြစ်ပြီးတော့အဲ့ဒီမှာပဲကူညီကယ်ဆယ်တာကတော့ပိုပြီးတော့ရှင်းနေတယ်ထင်တယ်။ဒီနာဂါကဩဇာလုံးဝထိန်းချုပ်ထားနိုင်တဲ့နေရာမျိုးမှာပဲဖြစ်စေတစ်ဖက်နိုင်ငံမှာဆိုရင်တော့လုံးဝတိုက်ပွဲတွေကမရှိတဲ့နေရာမျိုးတွေအဲ့နေရာမျိုးတွေမှာကူညီကြရရေးအခန်းနေဖွင့်ပြီးတော့ထပ်ပံကူညီတာမျိုးဆိုရင်တော့ပို့ပြီးတော့လူရင်းကိုလည်းရောက်တယ်နောက်တစ်ခါနှစ်ဖက်စလုံးနဲ့တန်တရားကျင်းတာပေါ့နော
်မလေးရှားနိုင်ငံဘက်ကတော့အာဏာမသိမ်းမီကလူမှုရွေးကောက်တင်မြှောက်လိုက်တဲ့လွှတ်တော်အမတ်တွေကဖွဲ့စည်းလိုက်ကြတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တရားဝင်မဟုတ်တဲ့ထိတွေ့ဆက်ဆံမှုမျိုးလှုပ်ဆောင်သွားဖို့အာဆီယံကိုတင်ပြထားတာလည်းရှိပါတယ်လက်နက်ကင်ပြစ်ပခတွေကြောင့်ပြည်တွင်းပြည်ပနေရဲဆန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်အရေးအတွက်ဟာ2020 January လကနေ2022ခုနှစ် April 25ရက်နေ့အထိဆိုရင်23သိန်းကျော်ရှိနေပြီးတော့ဒီပမာဏတွေက8သိန်းကျော်ဟာအာဏာသိမ်းပြီးနောက်ဖြစ်လာရတဲ့တိုက်ပွဲတွေကြောင့်နေရဲဆုံးခွာခဲ့ရတဲ့သူတွေဖြစ်တယ်လို့မြန်မာမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISB မြန်မာအဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ။